ကမ္ဘာတလွမ်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းသေတံစီးရင်ခံရသူအရေအတွက်ကလွန်ခဲ့တဲ့25နှစ်အတွင်းတစ်နှစ်ချင်းစီမှာရှိခဲ့တဲ့အရေအတွက်ထက်ပိုပြီးများပြားပါတယ်။ နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးအမ်နက်စတီအင်တာနက်ရှင်နယ်ကမနစ်အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာအရပြီးခဲ့တဲ့2019နှစ်အတွင်းအနည်းဆုံး1689ခုနှစ်အတွင်းငါးဆယ်လေးရာခိုင်နှုန်းမြင့်တက်လာတာဖြစ်သလိုလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ 1968ရာသုံးနိုင်ငံကြောင့်တည်တံစီရင်ခံရမှုအရေအတွက်တိုးလာခဲ့တာဖြစ်ပြီးမှတ်တမ်းတင်တည်တံစီရင်ခံရမှုရဲ့90%ရာခိုင်နှုန်းလောက်ရှိနေတာဖြစ်ပါတယ်။အစီရင်ခံစာမှာဖော်ပြတဲ့အရေအတွက်များပြားလာတဲ့တည်တံစီရင်ခံရမှုတွေထဲမှာတော့တည်တံစီရင်မှုကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်ထားရှိပြီးထောင်နဲ့ချီပြီးတည်တံစီရင်ခဲ့ပုံရတဲ့တရုတ်နိုင်ငံတွင်ကအရေအတွက်မပါဝင်ဘူးလို့လဲ AIS အစီရင်ခံစာကဆိုပါတယ်။တည်တံစီရင်မှုကိုအသုံးပြုနေတဲ့တခုတည်းသောဥရောပနိုင်ငံဘယ်လာရုစ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတည်တံစီရင်ချက်နဲ့ပတ်သက်တဲ့အချက်လက်တွေမထုတ်ပြန်ပါဘူး။အမေရိကန်ပြည်ထောင်စုကတော့အမေရိကတိုက်နိုင်ငံတွေထဲမှာတည်တံစီရင်မှုကိုအသုံးပြုနေတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။